ိုင်းနိုင်ငံအနောက်မြောက်ဘက်မယောင်ဆောင်ခရိုင်အတွင်းမှာရှိတဲ့ကရင်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မေရာမုံနဲ့မေလာဦးဒုက္ခသည်စခန်းတစ်ခုမှာဒီနေ့တရနေ့ကစပြီးရေကြီးမြေပြိုမှုတွေဖြစ်နေတာပါအခုဆိုရင်အများဆုံးအဆောက်အဦနဲ့နေအိမ်စုစုပေါင်းအလုံး150ကျော်ပျက်စီးသွားခဲ့ပြီးတချို့ရေထဲမျောကုန်တာရှိသလိုမြေပြိုချိန်မှာအိမ်အလုံးလိုက်ပါကုန်တာတွေလည်းရှိပါတယ်မေရာမူစခန်းအခြေအနေကိုတော့မေရာမူကရင်ဒုက္ခသည်စခန်းကော်မတီဥက္ကဋ္ဌဆရာထေးအေးက VOA ကိုအခုလိုပြောပါတယ်
။ဒီ fixed of the period နေပေါ့အစားပြီးတော့ရေကြီး most of the palomo ရောရေကြီးတယ်ပြီးတော့အင်ရှင်အင်ရှင်ဆိုင်က73လောရေထဲပါလာတယ်။အဲ့ဒီနှလုံးကဒီမြေပြိုတာတော့ပါသွားတယ်အိမ်လုံးကျုပ်ပေါ့နော်တချို့အဆောက်အုံလည်းရှိတယ်ကြောတော်တို့ဒီ community အဆောက်အုံတွေဒီလိုရုံးလို့ဒီကျောင်းတို့ NGO office တွေဒီလိုပါသွားရှိတယ်အကောင်လုံးအဆောက်အုံပဲ88လုံးစီးရင်အရာဟုတ
်မေလာဦးစခန်းဘက်မှာလည်းအိမ်အလုံးကြီး80ကျော်ပျက်စီးတာရေထဲမျောပါတာမြေပြိုတဲ့ထဲပါသွားတာဖြစ်ခဲ့တယ်လို့လည်းသူကဆက်ပြောပြပါတယ်
အဲ့လုံးကျိုးကြော်လို့ life တက်ပါလာတာကလုံးကုန်လုံးနော်ဒီလိုပျက်စီးသွားတာကတော့အလုံး60ကျော
်စခန်းတွင်းရေကြီးရေရှမ်းတာမြေပြိုတာတွေဖြစ်ခဲ့ပြီးတဲ့နောက်စခန်းတွင်းကစာတင်သားကလေးတွေအသုံးပြုနေတဲ့တံတားတွေလည်းပျက်စီးသွားခဲ့ပါတယ်အချိန်ထဲမှာပဲတောင်ကျရေကလည်းအဆက်မပြတ်ကျနေတာကြောင့်စခန်းတွင်းစာတင်ကြောင်းကိုတလားလောက်အထိပိတ်ထားရဖို့ရှိနေပြီးဖြတ်တန်းသွားလာဖို့အတွက်အန္တရာယ်ရှိတယ်လို့လည်းဆရာထေးအေးကပြောပါတယ်
။ကျောင်းကြီးကလည်းပြန်ဖွင့်လို့မရှိတော့ပြည်သေးဘူးလာတလောနောက်လာဒီလာလောလောကျော်တော့ကျောင်းနားထားလိမ့်မယ်။
ဟုတ်ကဲ
့။အဲ့ဒါလည်းဟောဆပ်လက်ဆိုဒီခလေးသူငယ်ရရတရားမရှိတော့ဒီချက်တော့ဖြစ်လာဖို့အဆင်မပြေဘူး
။စခန်းတွင်းမှာလူတဦးကိုတလကိုဗန့်ငွေ200ကျော်သာရတဲ့အစားအသောက်ဝယ်ယူလို့ရတဲ့ကက်ကိုမိခိုနေရတာဖြစ်ပြီးအခုဒီကနဲ့ဝယ်ထားတဲ့အစားအသောက်တွေလည်းရေထဲမျောပါပျက်စီးသွားတာကြောင့်စားတောက်ရေးအခက်အခဲရှုံလာရပါတယ်။စားနပ်ရိက္ခာအကူအညီတွေအရေးတကြီးလိုအပ်နေတဲ့အပြင်အမိုးအကာနဲ့နေစရာနေအိမ်တွေလည်းပြန်လည်တည်ဆောက်နိုင်ဖို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းစခန်းတာဝန်ခံတွေကပြောပါတယ်။ဒီဒုက္ခတဲ့စခန်းတွေဟာမြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်ထိုင်းနယ်ဇက်ကိုဖျက်ချော်ထွက်ပြေးလာတဲ့ကရင်ဒုက္ခတဲ့တွေသတောင်းဝင်းကျင်လောက်စီအထိကိုယ်လုံးနေထိုင်နေကြတဲ့ဒုက္ခတွေစခန်းကြီးတွေဖြစ်ပါတယ်။မေလာဦးစခန်းမှာတော့ပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလလုံးကလည်းမိုးသည်ထန်စွာရွာသွန်းမှုတွေကြောင့်အလားတူမြေပြိုမှုတွေကြုံခဲ့ပြီးဒုက္ခတွေ10ဦးသေဆုံးခဲ့ရသလို12ဦးထိခိုက်ဒဏ်ရာရခဲ့ပူပါတယ်။လက်တလောဖြစ်စဉ်မှာတော့လူထိခိုက်သေဆုံးတဲ့သတင်းမကြားရသေးပါဘူး။ဒီရက်ပိုင်းတွေအတွင်းမိုးစတက်ရွာနေတာကြောင့်တောင်ရင်းမြစ်နဲ့တန်လင်းမြစ်ရေကြီးပြီးအခုလိုမျိုးဒုက္ခတဲ့စခန်းတွေမှာရေကြီးရေရှမ်းတာတွေကိုလည်းကြုံနေရတာဖြစ်ပါတယ်ရှင်။